တော်တာရှင်များရှင် ဣန္ဒိုနီးရှား မွတ်စလင် ဘာသာရေးပညာရှင် အဘူဘာကာ ဘာရှီယာ ဟာ 2000ခုနှစ်တုန်းက လူအသေးအပြောက်ရှိခဲ့တဲ့ ဘာလီကျွန်း ဘုံးဖောက်ခွဲမှုတွေမှာ သူပါဝင်ခဲ့တဲ့ အခမ်းကဏ္ဍအတွက် 1025လ ချက်ခံရာကနေ ပြန်လွတ်လာပါပြီ ဒီအကြောင်း VOA သတင်းတောင် Nancy Amelian Collins ဂျကာတာကနေ ရေးသားပေးပို့ထားတာကို ကျွန်မကပဲတင်ပြပါမယ် Muslim Bada Yipinyashin Abu Baka Bashia, a Jindongani Nanshaki Twalarago, Yeriga, Wisi Poki, Nanshin Bay like Deka, Jakata Mubian, Sibi Nan Tongshi, Song Nidare, Taukan Abedu, Yane Chibi Doha, Payatakinha, Chimia Bade, Subi Hit or like Jabare, Dira Bashiaga, Lu Ojigo, Akulu, Kita Zagatio like Bade.
Ukuwa Islamia, Kita Perkoko Persatuan, Unto Satu Tujuan.
Islam makes Shari. Sharia Yuwadago, Mintimu, select type women, Dame, Lubashia, Gripe, Lady, among two day young needy, Indonesia Nangangu, Sweat Topo, Di Urita, Lu Adelu, Jodaraba. At the Chauce Shinne, Yue, Bashiago, Lubang, Natown, the Ubu, the Songs again, Natown the Kune, Bali John Bompa, Quemuri, Nagwega, Buang Jansi Huma, the Zipsita, Bawangede, Subi, Longede, Nanidonga, Tong and Chama Keraba, Dabian Bashiago, El Qaeda, a jumper appointed, Sashi, Dama Islamia appoye, Badai Gonzong, the Yapchide Lule, Sweetabare. လုံခဲ့တဲ့နှစ်အတော်များများအတွင်းအင်ဒိုနီးရှားမှာအကြမ်းဖက်ဘုံးဖောက်ခွဲမှုတတိယဒံပြုလုပ်ခဲ့မှုတွေနဲ့ပတ်သက်ပြီးဂျမားအစ္စလာမီယာကိုအပြစ်တင်လာပါတယ်။ဒီတိုက်ခိုက်မှုတွေပြုလုပ်ခဲ့ကြတဲ့အဖွဲ့ခေါင်းဆောင်အတော်များများဟာဘာရှီယာတည်ထောင်ခဲ့တဲ့အစ္စလာမစ်အကြောင်းမှာအကြောင်းအိတ်အကြောင်းစာတက်ရောက်ခဲ့ကြပါတယ်။သဘောထားပြင်းထန်လူဘာရှီယာကိုမူလကထောင်ခံလ30ချမှတ်ခဲ့တာပါ။ နဲ့ဩစတြေးလျနိုင်ငံတို့ကရုရှားပြန်လွတ်လာတဲ့အပေါ်စိတ်ပြန့်မိရဲ့အကြောင်းထုတ်ဖော်ပြောဆိုပြီးခြားထားတဲ့ထောင်ဒဏ်ဟာလည်းတသက်မြန်မြန်ဖြစ်လွန်တယ်လို့ရှုမြင်ကြပါတယ်ပါရှီယာကတော့ဂျမအစ္စလာမီယာအဖွဲ့ဆိုတာမရှိပါဘူးလို့ပြောပြီးသူအမှားဘာတစ်ခုမှမလုပ်ခဲ့ဘူးလို့ဆိုပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးဆိုင်ရာကြမ်းကျင်သူတွေကတော့ဂျမအစ္စလာမီယာအဖွဲ့ဟာအရှိတောင်အာရှတဝါမှာအစ္စလာမစ်နိုင်ငံတော်ထူထောင်ခြင်းတယ်လို့ပြောခဲ့ကြပါတယ်။အင်ဒိုနီးရှားကအကြမ်းဖက်တိုက်ခိုက်မှုတွေမှာပါဝင်ခဲ့ကြတဲ့အခမ်းအနားတွေအတွေ့အဲ့ဒီနိုင်ငံကလူပေါင်း200ကျော်ကိုဖမ်းဆီးခဲ့ပြီး3ဦးကိုတည်တံချမှတ်ခဲ့ပါတယ်။ဒါပေမဲ့ဘယ်ရုံးတင်စစ်ဆေးမှုမှာမှဘာရှီယာဟာဒီတိုက်ခိုက်မှုတွေပြုလုပ်ရမှနဲ့ကြိုတင်ပြင်ဆင်ရမှတိုက်ရိုက်ပတ်သက်နေတဲ့အထောက်အထားမပြနိုင်ခဲ့ပါဘူး။လုံခြုံရေးဆိုင်ရာကြွမ်းကျင်သူအတော်များများကတော့ဂျမအစ္စလာမီယာအဖွဲ့မှဘာရှီယာပါဝင်တဲ့အခမ်းအနားဟာနည်းပါးပါတယ်လို့ပြောကြပါတယ်။ဘာရှီယာရဲ့ရှေ့နေအတ်နန်ဝီရာဝန်ကတော့ဘာရှီယာသူ့ကျောင်းမှာစာတင်ကြားပြတရင်ကျန်ရှိတဲ့နှစ်တွေကိုကုံဆုံးခြင်းတဲ့အကြောင်းသူဟာငြင်းငြမ်းတဲ့လူတဦးဖြစ်ပြီးအကျန်းဖက်ပြီးညီမှန်းချက်တွေရယူဖို့ဆိုတာမျိုးကိုအယုံကြည်မရှိသူတဦးအဖြစ်သက်သေပြမှာဖြစ်တဲ့အကြောင်းပြောပါရယ်အကျဉ်းတော်ကနေလမ်းလျှောက်ပြီးထွက်လာပြီးရဲ့နောက်ဘာရှီယာကိုကီလိုမီတာ600အကွာမှာရှိတဲ့အနောက်ဂျာဗာကဆိုလိုမျိုးမှာရှိတဲ့သူ့အိမ်ကိုမော်တော်ကားနဲ့ခေါ်ဆောင်သွားပြီးသူစာတင်ကြောင်းကိုမပြောင်းခင်မှာဆေးစစ်ရမှာဖြစ်ပါရယ်